မင်္ဂလာပါခင်ဗျာအင်္ဂါနေ့ညအိုင်းဒိုင်အရီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့စနေမဲ့အကြောင်းအရာကတော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းမှတ်စီစဉ်ဖြစ်ပါတယ်ကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးနှဲ့လီလျောင်းမြင်းဆောင်မကြံတနိုင်ငံလုံးတိုက်တာမြို့တွေရွာတွေအားလုံးမှာလူမှုတွေဆိုင်းလုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာအခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒါကြောင့်မလို့88ကာလတုန်းကမြန်မာလူမှုတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘယ်လောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ပေါင်းစနစ်ပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့88မျိုးဆက်ចောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်ကိုကိုကြီးကလက်တော်အဖြစ်ဥရောပနိုင်ငံတစ်ခုမှာရောက်နေပါတယ်ခီးစဉ်တစ်ခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်အခု line ပေါ်မရောက်သေးပါဘူးနောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တဦးလည်းဖြစ်ပါတယ်လက်ရှိအဖြစ်မြန်မာနိုင်ငံရေးလှိလာသုံးသပ်သူတဦးလည်းဖြစ်ပါတယ်နောက်တူကတော့ဒီရှင်းနေကြီးဦးသိန်းတန်းဦးပါရှင်းနေဦးသိန်းတန်းဦးကမန္တလေးမှာခြေဆိုင်ပါတယ်အထက်ပမာပြည်ဒီရှင်းနေမြကွန်ရဲ့ခေါင်းဆောင်တူဖြစ်ပါတယ်အခုလေတိုင်းပေါ်တော့လက်တော်ဒေါက်တာရေမျိုးသိန်းနဲ့ရှင်းနေကြီးဦးသိန်းတန်းဦးနှစ်ဦးရောက်ရှိနေပါပြီဒေါက်တာရေမျိုးသိန်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ကိုရေမျိုးသိန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကိုရေမျိုးသိန်းကျွန်တော်ခုနကပြောသလိုပေါ့88ခုနှစ်ဒီအရေးခင်ရေတော်ပုံကြီးဖြစ်လာပြီးရဲ့နောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာခဲ့ကြတာအခုဆိုရင်ဘာပြောပြောNLD အစိုးရစီရဲ့ဆိုပြီးတော့လူတို့ကရွေးချယ်တဲ့အစိုးရတည့်တော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးသိချင်ပါတယ်အဲ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စလေဒီအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်တိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်အဲ့ဒီတော့အဲ့ဒီမှာကျွန်တော်တိတာမြင်တာတာတစ်ခုဘာသာတွေ့လဲဆိုတော့ဒီဇုံငယ်တဲ့နှစ်ကကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းတွတ်တော်ပိုင်းနေနဲ့ပေါ့လေဒီရေတော်ပုံကြီးကိုတော့တရားဝင်အပြည့်အမှတ်ပြုတာမျိုးနော်နောက်ဘုံပြုတ်တာမျိုးရုံနိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလည်းပဲအလားတူပဲနော်အစိုးရအနေနဲ့ရောလွတ်တော်တွေအနေနဲ့ရောတရားဝင်ဘုံပြုတ်အတိအမှတ်ပြုတာမျိုးခတ်ပြီးလုံးမလုံနိုင်တာကိုတွေ့ရပါလေဒါပေမဲ့ဒီနေ့မှာတော့ဟလာကျွန်တော်တို့အဲလွတ်တော်တွေဒီနောက်ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတာဒီနောက်အဲ့ဒီအခမ်းအနားမှာမိန်ကုံးပြောကြားတာဒီကိုတော့တွေ့ရပါလေဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အခ í ကိုနော်တကယ်ရေးပါတဲ့သမိုင်းမှာအချိုးကွေ့ဖြစ်ခဲ့တဲ့နော်ပြည်သူလူထုတစ်ရက်လုံးကလိုင်းလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုနော်ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရကျွတ်တော်တွေကတရားဝင်အတိအမှတ်ပြုဖို့တရားဝင်ဂုဏ်ပြုဖို့အဲတွတ်ဆုံနေတာကတော့အင်တာနက်မှာစိတ်မကောင်းစရာအနေထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းရဲ့အဲဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥက္ကုတ်ကိုကြီးလေလိုက်ပေါ်ရောက်ပါပြီ88မျိုးဆက်ចောင်းသားခေါင်းဆောင်အတူဖြစ်ပါတယ်ဥက္ကုတ်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနဒေါက်တာရေမျိုးသိန်းကတော့လက်ရှိအာနိုင်ငံရေးအနေထားနဲ့ရှင်ပြီးပြောပါရဲကျွန်တော်အခုဥက္ကူကြီးကိုရေလုံးမင်းချက်တက88တုန်းကဥက္ကူကြီးကိုလှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘယ်လောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနေ့ကလာမှာ
ဟိုအရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့စူးစမ်းခဲ့ကြတယ်ပေါ့လွန်ခဲ့တဲ့29နှစ်ကလူထုတရားလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတိုးရေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်သို့တော့ကျွန်တော်တို့မျှော်လင့်သလောက်အခြေအနေထိတော့မရောက်သေးဘူးအဲ့တော့အခုလောလောဆယ်မှာ85ရာခိုင်နှုန်းတော်ဖြတ်တော်ကိုယ်စားလှယ်တွေရဲ့70ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူလူထောက်ခံတဲ့ရွေးချယ်တဲ့ဒါ NLD ဖြတ်တော်ကိုယ်စားလှယ်အများစုအနိုင်ရလာတယ်အဲ့တော့အစိုးရဖွဲ့ကဦးဆောင်နိုင်တဲ့အခွင့်အရေးရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့တန်တက်ချက်ထဲမှာပဲကျွန်တော်တို့ကဒါရုံးကန်လှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ် ကျွန်တော်တို့မျှော်လင့်ချက်တွေပြည့်ဝဖို့အတွက်ကတော့ဆက်ပြီးတော့စ조사ရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့အခုကကြည့်ဒီလိုင်းမောင်ခဏနေပြပါခင်ဗျကျွန်တော်ဦးသိန်းတန်းဦးလည်းတစ်ဆက်သေးမိချင်ပါလေဦးသိန်းတန်းဦးအခုဘာပြောပြောရှိသက်ရှိတုံးကအသီးပွင့်တစ်ခုလို့ပြောလို့ရမှာပါပြည်သူအစိုးရ energy အစိုးရတက်လာပါပြီအဲ့တော့ဒီအစိုးရအနေနဲ့လက်ရှိ88တုံးကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်နေနိုင်ပြီလားဘယ်လိုမြင်ပါလဲ
တစိတပိုင်းတော့ပေါ်နေပြီလို့ပြောရမှာပါဗျာအဲ့တော့အခုလက်ရှိဖြစ်တဲ့အခုကိုကြီးပြောသလိုပဲကျွန်တော်တို့ကပထမအဆင့်တော့ပြည်သူအစိုးရတရားပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ကြတာဒါပေမဲ့88မှာကျွန်တော်တို့တိုက်ပွဲဆင်ကြတာဟာဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းမျိုးရေးအလံအတုံးလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန္တိမယူရချက်ကစစ်အာဏာရှင်စနစ်ကိုအပိဓာန်ညှိနှိုင်းချုပ်ပြီးဖို့ဖြစ်တယ်ကအဲ့ဒီအဆင့်ကြီးကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေထဲမှာကျွန်တော်တို့ညှော်လင့်နေတဲ့ဒီမိုကရေစီကတစ်စိတ်တစ်ပိုင်းတချို့ရနေပြီငင်းချမ်းရေးကိုသွားနေတယ်ဒီမိုကရေစီငင်းချမ်းရေးကောင်းတဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရတဲ့အာထုတ်ချိုးပန်းဆောင်ရွက်နေတယ်ဒီငင်းချမ်းရေးရဖို့အတွက်ဟန်တာအဓိကဟန်တာဖြစ်တဲ့တထောက်စီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်လုံးကြီးတန်းကနေပြီးတော့ပြင်ဆင်ဖို့စူးစမ်းနေတယ်ဆိုတဲ့အချက်တွေကိုတော့ကျွန်တော်တို့ခိုင်ခိုင်မာမာတို့ရတယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးတစ်ဆက်တည်းကျွန်တော်ဦးသိန်းတန်းဦးမှပြောသွားတဲ့အထဲမှာခုနကလက်ရှိအနေထားပေါ့နော်အမျိုးသားရင်ကြားစည်းရေးနောက်ဒီမိုကရေစီဆရာနေရှင်ဆက်ညီရေးကျွန်တော်အိမ်မှာတစ်ချက်မေးချင်တာကဥက္ကူကိုယူပဲယင်မေးချင်ပါလေအာရှင်လေးလုံးဒီရေတော်ပုံကြီးမှာတောင်းဆိုခဲ့ကြတာတောင်းဆိုချက်ထဲမှာအမျိုးသားရင်ကြားစည်းရေးဒီမိုကရေစီဆရာနေရှင်ဆက်ညီရေးတော့ဒီကိစ္စတွေမှာဒါပေမဲ့လက်တလောအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ကတော့ကျွန်တော်တို့ငြင်းငြိုင်းနေအမျိုးသားပြန်လည်တည်မြဲရေးကိုဖြစ်နေတော့ဒါကိုပို့ပြီးတော့ဦးစားပေးနေတယ်လို့ရောမဖြစ်ဘူးလားကျွန်တော်ဒီမိုကရေစီဆရာနေရှင်စင်နစ်ဆန်ကြီးရေးကိစ္စတွေမှာကိုဘယ်လောက်ထိ NLD ကလုံနေနိုင်ပြီလဲခင်ဗျအစိုးရအနေနဲ့ပေါ့
ဟိုကျွန်တော်တို့ကဒါငင်းချမ်းရေးဟာနိုင်ငံတော်ရဲ့အရေးအကြီးဆုံးကိစ္စတစ်ခုဆိုတော့ကျွန်တော်တို့အလုံးဒါအလေးနဲ့လက်ခံထားပြီးသားတို့တော့ကျွန်တော်တို့ကဒီတခြားဖွံ့ဖြိုးတိုးတက်ရေးပိုင်းနေနောက်တစ်ခါရပ်ဖက်စစ်ဖက်ဆက်ဆံရေးပိုင်းနေနောက်တစ်ခါကျွန်တော်တို့ဒါပြည်သူလူထုတအူးချင်းရဲ့လွတ်လပ်ခွင့်နေအစရှိတဲ့ကိစ္စတွေအလုံးကိုပါကျွန်တော်တို့ကခြုံငုံပြီးတော့ချင်းကပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်ကတော့ဒါတာမန်ပြည်သူလူထုရဲ့နေစဉ်စာဝတ်နေရေးပေါ့လူမှုရေးဘဝတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီဖွံ့ဖြိုးတိုးတက်ရေးပိုင်းတွေကိုလည်းကျွန်တော်တို့ကအာရုံစိုက်တင်တယ်လို့မြင်တယ်ဆိုတော့ဒါပိုင်းကအမျိုးသားပြန်လည်တင့်မြတ်ရေးတို့ပြောရင်အမျိုးသားပြန်လည်တင့်မြတ်ရေးတွေအခြေခံအကျဆုံးဖြစ်တဲ့အတွင်ကူးကြောင်းရေးကာလတရားမျှတမှုတွေအဲ့ဒါတွေကိုဖြတ်တန်းမှုစူးစမ်းတဲ့အခါမှာဥမာဒီရှစ်လေးလုံးရေးတော်ပုံကြီးကိုဒါအားလုံးကဒါဟာနိုင်ငံတော်ရဲ့အကူအပြောင်းကိုဖော်ဆောင်ခဲ့တဲ့လှုပ်ရှားမှုကြီးအဖြစ်အတိမတ်ပြုဖို့အဲ့ဒါဒါဟာကျွန်တော်တို့ဟို truth and reconciliation လို့ပြောရင်အမှန်တရားကိုရှာဖွေခြင်းလက်ခံခြင်းအတိမတ်ပြုခြင်းအပိုင်းဟာဒါမှဖြစ်မနေသက်တမ်းရမယ်အပိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကအကူပြောင်းကာလမှာငြိမ်းချမ်းရေးအမျိုးသားပြန်လည်ပြည်ညရေးကိုတွားပြီးဆိုရင်ဒီအတွင်ကူပြောင်းရေးကာလတရားမျှတမှုကိစ္စတွေဒါနဲ့နာဆုံးရှုံးခဲ့တဲ့သူတွေကိုအ ਨੇ ဆုံးကျွန်တော်တို့ကထိုက်ထိုက်တန်တန်အတိမတ်ပြုပြီးတော့ဒီလူအဖွဲ့အစည်းကနောက်နောက်ဒီလိုအနှိဋ္ဌာယုံမျိုးတွေမပေါ်ပေါက်အောင်ဘလို့အကာအကွယ်မျိုးစနစ်မျိုးတွေတိစောက်ကြမလဲဆိုတာကိုပါကျွန်တော်တို့ကဒါဝိုင်းဝန်းပြီးတော့ဆွေးနွေးအဖြေရှာရမယ်အချိန်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းကိုတခုမေးချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသီးပွင့်တစ်ခုလို့ပြောမယ်ဆိုရင်တော့လက်ခံမယ်ထင်ပါတယ်ကျွန်တော်တခုမေးချင်တာကအာ NLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြုလားပြုမှုရှိမရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေဒီလက်ရှိ NLD အစိုးရကသွားနေတဲ့ဟိုနိုင်ငံရေးလမ်းကြောင်းဟာအဲ88ဒီကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကနေတော့ပေါက်ဖွားလာတဲ့ဟိုလမ်းကြောင်းနဲ့ပေါက်ဖွားလာတဲ့နိုင်ငံရေးဥတည်ချက်ကိုဆက်ပြီးဆွဲကင်ပြီးတော့သွားနေတယ်လို့တော့ကျွန်တော်ကအဲယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကိုကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်မှာเนาะမြန်မာဒီမိုကရေစီအပြောင်းလဲရဲ့เนาะခံလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတော့เนาะတတ်မှတ်ချက်ကိုเนาะဟိုဘယ်ပေါင်းစုံကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အားဖြင့်အမျိုးသားပြန်လည်တင့်မြတ်ရေးဟာပို့ပြီးတော့ဖြည့်ရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအတွင်းမှာเนาะကြာဆုံးခဲ့တဲ့တော့အချင်းတော်တွေထဲမှာတောတောင်တွေထဲမှာစဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုအချိန်ထိကျွန်တော်တို့အတိအကျပြည့်စုံနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလို နော်အဲ့ဒီစည်ရင်းတွေပြုစုပြီးတော့ကျွန်တော်တို့ဟာထိုက်ထိုက်တန်တန်ဂုံပြုတာကိုလည်းပဲအခုအချိန်ထိမလုံနိုင်သေးပါဘူးအဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအပြောင်းလဲကိုဥဆောင်နေတဲ့နော် NLD အစိုးရနဲ့ NLD လွတ်တော်တွေအနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့နော်စဉ်းစားသုံးသပ်ဖော်ဆောင်နိုင်ဖို့ကတော့အင်တန်းမှာအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကူကြီးတရရံမျိုးသိန်းဦးသိန်းတောင်းလေးလိုက်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါတယ်ကိုမင်းအောင်ကြားပါလားခင်ဗျာသူတတုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ကြားပါတယ
်ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါတယ်သူတတုတ်ပေါ့
ကျွန်တော်တို့လည်းဒီ88အရေးခင်မှာတော့ပေါင်းရတဲ့လူတွေပါလေနောက်ပိုင်းကျွန်တော်လည်းအကြောင်းမျိုးကြောင့်ဒီ program ထားမဲ့ခုလိုတော့တယောက်တည်းလှုပ်ရှားနေပါတယ်အဲ့တော့ဒီဒီဒီလူလူကြီးစိတ်ကြိုက်ရွေးချယ်ရတဲ့ NLD အစိုးရတော့အကောင်းဆုံးတော့လဲကြိုးစားနေတယ်လို့ကျွန်တော်လည်းအားလုံးမြန်မာလို့ဆိုတော့ရှစ်ရှစ်မျိုးစဲကျောင်းသားတွေကိုလည်းကိုစားပြီးပြီးတော့နိုင်ငံအတွက်အကောင်းဆုံးကြိုးစားဆောင်ရှားနေရဆိုတာကျွန်တော်လည်းအကြည့်ပါယုံကြည်ပါသို့တော်လည်းတစ်ခါမှာတော့ဒီရုပ်မှပတ်သက်တဲ့ဆီအာနာရှင်ရဲ့ဒီတော့ဒီဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားရတယ်မလို့ဒါ ਉਹ လည်းပြင်းစင်မှလူတွေလည်းအားလုံးတော့ဒါ ਉਹ ပဲအရေးထားဒါမှလည်းတန်းတူတိုးတက်ဖို့အတွက်အလုံးမင်းအရေးကြီးအရာချဲဆောင်လဲသူရဲ့သဘောပေါက်တယ်ဒါ ਉਹ လည်းသူအမြင်နဲ့အလုံးကျိုးစားနေပါလေဒါမဲ့သူ88ပြည်သူနဲ့အန်ဒီအစိုးရတော့ဆက်လက်ပြီးတော့တညီတညီနဲ့ပါဝင်မောင်းဆက်ပြီးတော့ဒီယူမာတဲ့ရှစ်အနာရှင်ကိုကျေအားလုံးအပြည့်တိုင်ထုတ်ချနိုင်မှုတော့အမှန်တမ်းအရေးကြီးတယ်လို့ကျော်နေတဲ့
ဟုတ်ကဲ့
သုံးသပ်ပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောထားပါတော့နောက်တီဦးကျွန်တော်တခါလေးမေးလိုက်ချင်ပါလေကုဇော်ဝင်းနိုင်ကုဇော်ဝင်းနိုင်မီမီယန်ဆွေးနွေးလို့ရပါတယ်ဥကုကုကြီးဒေါက်တာရေမျိုးသိန်းဦးသိန်းတန်းဦးရှိပါလေ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဗျာဟုတ်ကဲ့ပြောကျွန်တော်ရှင်းပြလို့မှလည်းပါဝင်ခဲ့ပါပြီ။အခုလက်ရှိအစိုးရကနေတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ဆက်ကြည့်ရောက်သွားရောက်တော့ကျွာအာရုံဥပဒေရောက်ပြီလို့ပြတယ်။ဒီရောက်ကြီးရောက်ကတော့တော့အားလုံးပဲသူ့ပေါင်းပြီးတော့တိုက်ပွဲကိုဆက်လက်ဝင်ရအောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့လည်းကျွန်တော်တို့ဒီရာဇာနေတာက2008ခုစီးပုံအခြေခံအဲ့ဒါကိုပဲဒီလိုပဲပြီးပါတယ်။ဒီလက်ရှိတိုက်ခံနေတယ်ပြီးပါတယ်။ဒါလေးကိုကျေးဇူးတက္ကသိုလ်ပြင်ပေးမယ်လို့အဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဥပဒေနာဥကိုကျွန်တော်မေးချင်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးပါ။ကျွန်တော်နောက်ထပ် thread sheet တူတစ်ဆက်သေးခေါ်လိုက်ချင်ပါတယ်။ slide ပွေကုံ slide ပွေကုံဆွေးနွေးမေးမြန်းလို့ရပါတယ်
။ဟုတ်ကဲ့ဆစ်ဆစ်ဆစ်ရေးတော့ပုံကနေပြီးတော့မှအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်တီအိုပါတယ်။ဟိုပို့နိုင်ခဲ့ပြီပေါ့။တော်တော်ညာလည်းပဲအခုချိန်ထိဘာဖြစ်နေသလဲဆိုရင်တော့အရင်တုန်းကတော့တရားမဝင်ဆင့်အနာရှင်အစိုးရပေါ့။အခုကတော့တရားဝင်ဆင့်အနာရှင်အစိုးရကကြံ့နေတဲ့ဥပမာ2008ဖွဲ့စည်းပုံအားဖြင့်ပေါ်ပေါက်လာတဲ့ဟိုတမရကခန့်ကန်တဲ့အင်တာမကြီးမာတော့ရှစ်ရှစ်ရှစ်မျိုးစစ်တီရဲ့ရှစ်ရှစ်ရှစ်ရေရပွင့်ကြီးဖန်းချက်တော့ဟို2008ဖွဲ့စည်းပုံမပြေနိုင်ဘူးဆိုရင်တော့ဟိုမပြေဆုံးတည်ဘူးလို့ခေါ်ရမှာပေါ့အဲ့ဒါကြောင့်လက်ရှိထွတ်တော်မတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်မတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတဲ့ပြီးတော့မှဒီလိုမျိုးအဆင်ရောက်အောင်တက်စီချောင်းတော့လုတ်ပေးခဲ့တဲ့သူတွေကိုမမေ့ဖို့သူတို့လူပဲကိုကျိုးကိုမညာပဲနဲ့ကိုကျိုးကိုမစင်စားပဲနဲ့လိုအပ်တဲ့2008ဖွဲ့စည်းပုံကိုပြင်လို့ရအောင်စူးစမ်းစစ်ရှင်းတယ်နောက်တစ်ခုကတော့နောက်ဆုံးအနေနဲ့ကြိုးရှင်လို့ဆက်ကတော့တမတော်ကလည်းပဲအရင်တုန်းကဟိုရေရိုပုံကလို့တွေးဒီဟိုအသေးဒီပေးပြီးတော့မှဖွဲ့စည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု၅နှစ်အတူတည်းမကြံခင်မှာအမြန်ဆုံးပြင်နိုင်ရင်တော့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တင်တဲ့ဥစ္စာနောက်မဖြစ်စေရှင်တော့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီသတော်ရှင်3ဦးလုံးပြောသွားတဲ့အထက်မှာတော့ဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကိုတော်လေးလေးပြီးပြီးတော့ပြောသွားပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဒါမဲ့ဒီပြည်ကင်မှာခုနကကို slide ပွေကုံပြောသွားတဲ့အထက်မှာဒီ88တုံးကဥဆောင်လုတ်ခဲ့တဲ့လူတွေကိုလည်းမေ့ဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တယ်ဆိုတာကဥက္ကုကယူကိုပဲအရင်မေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့ဒီအချိန်ကြီးကတော်များများပြောစရာတွေရှိပါတယ်88တုံးကဥဆောင်ပြီးတော့လုတ်ခဲ့ကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့အစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာပါဝင်မှုနည်းတယ်ပေါ့နော်အဲဒီဒီဟာနဲ့ပတ်သက်လို့လေဒေါက်ဆန်းစုကြည်ကတက်ခုတ်တမားနဲ့ဗဟုသမားဆိုပြီးတော့တင်စားပြောသွားတာရှိပါလေဥက္ကုကြီးအဲ့ဒီသဘောထားလေးနဲ့ဥက္ကုကြီးရဲ့သဘောထားလေးသိချင်ပါရဒါနဲ့ပတ်သက်လို
့ဟိုရှင်တို့ပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုပ်တဲ့အချိန်မှာကျွန်တော်တို့တအူးချင်းအနေနဲ့ရော လာငါတော့ဘာကြီးဖြစ်ရမယ်ဆိုတဲ့ညွှန်မှန်းချက်မျိုးဘယ်လို့မှမရှိခဲ့ပါဘူးကျွန်တော်တို့အဲ့ဒီအချိန်တုန်းကကျွန်တော်တို့ကြောင်းနေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလဒ်ကတော့ဘယ်နာနေမှမသိတဲ့ရေကြီးအိုင်ပေါ့ကျွန်တော်တို့အကိုကြီးတွေနောင်တော်ကြီးတွေဟလာအိမ်ကနေပျောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတဲ့ဇလန်းနေနဲ့ပဲကျွန်တော်တို့နိုင်ငံရေးတွေကိုဝင်လာတာပါအဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာတွေဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ခင်ပါတို့တက်နိုင်သလောက်လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လန်မယ်ဆိုတော့စိတ်တစ်ခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ရိုးရိုးသားသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရဖြတ်တန်းမှု230နီးပါးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့လေလာစီးပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထိုက်ထိုက်တန်တန်ပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့တော့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုပ်ခွင့်မရသေးပေမဲ့လို့တတ်နိုင်သလောက်တော့ကျွန်တော်တို့ရဲဘော်တွေစူပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့စူးစမ်းမှာပါလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဒေါက်တာရေမျိုးသိန်းနဲ့မြင့်ကြည့်ပါတယ်တကယ်တမ်းပြောမယ်ဆိုရင် transition အသွင်ကူးပြောင်းတဲ့ကာလသွားကြမယ်ဆိုရင်တစ်ချိန်လုံးကဒီအပြောင်းလဲဖြစ်အောင်ဥဆောင်ခဲ့ကြတဲ့လူတွေလောက်တကယ်တမ်း commit ဖြစ်ပါမလားအကဲမပါခဲ့တဲ့လူတွေအဲ့လိုမျိုးအများစုပါဝင်လာမယ်ဆိုလို့ရှင်ဒေါက်တာရေမျိုးသိန်းအမြင်သိကြပါတယ
်အဲကျွန်တော်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့တွေလာ1988မှာကျွန်တော်တို့တွေဒီလှုပ်ရှားမှုတွေကိုပါလာခဲ့တာကျွန်တော်တို့အာဏာရဖို့လည်းမဟုတ်ဘူးကျွန်တော်တို့နေရာရဖို့လည်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်မှာကျွန်တော်တို့ဟာအပြောင်းလဲတစ်ခုကိုပခုံးနဲ့ထမ်းတင်ပြီးတော့ဟလာဒီအပြောင်းလဲကိုဥဆောင်နိုင်မဲ့လူတွေနေရာရလာဖို့အတွက်ဟလာဟိုအောင်ပွဲရလာဖို့အတွက်ကျွန်တော်တို့ចောင်းသားတူတရက်လုံးကပေါ့လေထမ်းပိုးပြီးတော့ပခုံးမနဲ့ထမ်းပိုးပြီးတော့ဆောင်ရွက်ခဲ့တာလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်တော့ဟလာ2015ရွေးကောက်ပွဲနောက်ပိုင်းကျွန်တော်တို့ပေါ်လာတဲ့အစိုးရတွေလွတ်တော်တွေအပေါ်မှာတော့အားမလို့အားမရဖြစ်တာတော့ကျွန်တော်အပါဝင်အတော်များများမှာကြေကြေပြန့်ပြန့်ဖြစ်နေပါတယ်အဲ့ဒီတော့ဒီအစိုးရအဖွဲ့ထဲမှာလွတ်တော်ထဲမှာတာဝန်ယူနေတဲ့ဒုတိုင်းကိုမဆိုလိုပါဘူးဒါပေမဲ့အဲ့ဒီမှာတာဝန်ယူနေတဲ့လူအများစုဟာနော်လွန်ခဲ့တဲ့29နှစ်တုန်းကစပြီးတော့ဒီနေ့ဒီချိန်အထိအသက်တွေဘဝတွေပြည့်စပ်ပြီးတော့ရင်းနှီးပြီးတော့ရယူခဲ့တဲ့ဒီနေရာဒီအခြေအနေတစ်ခုကိုနော်မရင်းမရိုင်ဆက်ပြီးတော့နော်ထိန်းချုပ်နိုင်ဖို့ပြည့်စပ်နိုင်ဖို့ကော်မတီဖြစ်ဖြစ်နဲ့ဖြတ်သန်းနိုင်ဖို့လူအပ်တယ်လို့တော့ကျွန်တော်ကတိုက်တွန်းချင်ပါတယ
်အဲတိုက်တွန်းချင်ပါတယ်ဆိုတော့ကိုရံမျိုးသိရဲ့အမြင်ကဘလို့ရှိပါလဲဒီလူတွေကလက်ရှိ88တုန်းကတောင်းဆိုခဲ့ကြတဲ့ဥဆောင်ခဲ့ကြတဲ့လူတွေရဲ့စိတ်ဆန္ဒကိုကော်မစ်ရှိရလား
အဲကျွန်တော်အမြင်အားဖြင့်တော့ဟို50 လို့ပဲကျွန်တော်ကမြင်ပါတယ်အဲ့ဒီအချိန်မှာတော့ဟိုအများစုဟာကော်မစ်တက်ဖြစ်တယ်လို့အဲကြိုးရဖို့တော့မှနည်းနည်းခင်းရင်းမယ်လို့ကျွန်တော်ကတော့အဲ့လိုသုံးတတ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆက်သေးပါဦးချစ်နေဦးတင်းတန်းဦးရဲ့အမြင်လဲသိကြပါတယ်ဒီကိစ္စနဲ့ပတ်သက်လို
့ဟုတ်ကဲ့ဗျာကျွန်တော်ကတော့ချစ်လေးလုံးကတကယ်ဗမာပြည်တမိုင်းမှာဘလူးစည်းလူစည်းခွဲကြတာလူတွေရဲ့တမိုင်းဘဝဖြတ်တန်းမှုကိုကြည့်တဲ့အခါမှာဒီလူဟာ88မှာဘယ်လိုနေရာရက်ခဲ့တယ်ဆိုတာဟိုအတွေ့ဖြတ်တဲ့အကောင်းဆုံးပေးတယ်လို့ထင်တယ်ဗျအဲ့ဒါဒီကျွန်တော်ထပ်ပြောချင်တာတော့ချစ်လေးလုံးကမိုးပေါ်ကကြာလာတာမဟုတ်ဘူး1962ဇူလိုင်9ရက်နေ့ကစတင်ခဲ့တဲ့ចောင်းသားတွေရဲ့တိုက်ပွဲ1984 85 86အလူဓမာလေဓမာចောင်းသားတွေရဲ့တိုက်ပွဲတွေကိုမိချန်ထားလို့မဖြစ်နိုင်ဘူးအဲ့တော့ဒီလိုတိုက်ပွဲစဉ်စစ်မပြတ်နိုင်ငံရေးတက်လုံကောင်းကောင်းနဲ့ပါလာတဲ့သူတွေကကျွန်တော်တို့တိုင်းပြည်ကိုဆက်ပြီးတော့ဝန်ရရမှာပါဟုတ်ထုတ်တော်ကိုယ်စားလှယ်တွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေဝင်ကြီးတွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေကျွန်တော်တို့ကိုဘယ်သူမှဘယ်လိုလုပ်ဖို့ဒီချာယောင်းတွဲဆောင်ရတာမဟုတ်ဘူးကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်တွေနဲ့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်အခုလည်းလုပ်နေကြတယ်နောက်ကလည်းလုပ်ဖို့ဆက်ကြည့်နေကြတာဖြစ်ပါတယ်အဲ့တော့ဒါပေမဲ့ခုနကျွန်တော်ကတော့ဥက္ကူကြီးပြောတဲ့ transitional justice ကတော့အမြဲတမ်းအရေးကြီးလို့ထင်တယ်အခုအလွယ်တကူနဲ့အမျိုးသားရင်ကြားစီရေးတို့အမျိုးသားသွေးစီရေးတို့ပေါ့ပေါ့တန်တန်ပြောနေကြတယ်တကယ်တော့အဲ့ဒီအချိန်မှာအသွင်ကူရောင်းကာလတရားမှတ်မှုရှိဖို့လိုကိုလိုတယ်transitional justice အတွဲကျွန်တော်တို့က true competition နဲ့လို့တယ်ဒါတွေမလုပ်ဘဲနဲ့တော့ချစ်ဆက်ချစ်ကိုပင်မုံချီဖို့ဟောချစ်ဆက်ချစ်ကိုအမာရွတ်လို့ထင်းကြံနေတဲ့လူတွေနဲ့ဆက်ဆံမှုဆိုတာမဖြစ်နိုင်ဘူးဒီအင်အားစုအကုန်လုံးကတော့ကျွန်တော်တို့ကတော့ဒီအပေါ်မှာဒီသဘောထားပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ခုနကသရရှင်ကြီးကဆွေးနွေးတော့ကြတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲ အဲ့တော့ကျွန်တော်အုပ်သိမ်းတန်းဝဲတစ်ဆက်ထိုင်မိကျမှာလေ NLD မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်နဲ့ရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာဂရီကုတ်တီတင်းမှာလေသူတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာဒါပေမဲ့အခုချိန်ထိမလုံနိုင်သေးဘူးဘာကြောင့်လို့ဘာအခက်ခဲကြောင့်လို့ထင်ပါလဲ
အခက်ခဲတော့မျိုးစုံကသူတို့ဘဝကစူရတာဘူးကားပါပဲတော့မျက်နှာမျိုးစုံနဲ့ကြည့်ရပုံရတယ်အန်ရီကလည်းဝိုင်းဝိုင်းလဲနေတာပါပဲပြစ်သမန်တတားတွေကလည်းနေရာအနှံ့ပါပဲအဲ့ဒီလိုတွေဖြစ်နေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာအဲ့ဒီအစိုးရဟာတွတ်တော်တွေမှာဖွဲ့စည်းပုံခြေအဝေးကိုပြင်မယ်ဆိုတာလူပြည်ကအတစင်းနဲ့ဓမ္မပြည်ကအတစင်းဆိုတာသဘောပေါက်တဲ့အတွက်20ရာစုပင်လုံကနေတစ်င့်ပြင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အဲ့ဒါဖွဲ့စည်းပုံနဲ့ပတ်သက်လို့ပြီးတော့ပဲကျွန်တော်အခုကိုဥက္ကုကြီးကိုမေးချင်ပါတယ်အဓိကအကြောင်းကတော့88မျိုးဆက်ရဲ့အခမ်းကဏ္ဍပေါ့ဘာဖြစ်လို့ဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေ NLD ပါတီကနေပြီးတော့ဝင်ပြိုင်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပြစ်ဘူးပေါ့နော်အကြောင်းမျိုးကြောင့်ပေါ့နော်အဲ့တော့ဒီအချိန်လေးအောက်မှာ88ခေါင်းဆောင်တော်များများကလွှတ်တော်ပြပဆွေရပြပမှာပဲတရားတည်ရန်နေရတဲ့အနေထားအဲ့တော့ဒီအနေထားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စူးစီးစီးရှိတဲ့နယ်တချို့ကလည်း NLD တွေနဲ့ NLD ကျမ်းမှာသွားပြီးရက်တင်တယ်ဆိုတဲ့အမြင်ရှိပါတယ်ဥက္ကုကြီးရဲ့သဘောကသိချင်ပါတယ
်ဟိုတကယ်ကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတန်ဖြစ်ဖို့ဆိုတဲ့ဦးတည်ချက်နဲ့ကျွန်တော်တို့ကဝန်ရံနဲ့ပံ့ပိုးတဲ့အခန့်ကဏ္ဍကနေတောက်လျှောက်ပေါ့လေ။နောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လက်မှတ်၅တန်းကောက်ခံတာတနိုင်ငံလုံးဆက်လက်စီရင်တာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့စူးစမ်းခဲ့ပါလေ။အဲနောက်ဆုံးရွေးကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနိုင်ငံလုံးလှည့်ပြီးစူးစမ်းခဲ့ကြတယ်။အဲ့တော့တကယ်ဝန်ရံပံ့ပိုးတယ်လို့ပြောတဲ့အပိုင်းဟာတောက်လျှောက်လုံးကျွန်တော်တို့ဝန်ရံပံ့ပိုးခဲ့တယ်။ဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဒါကိုယ်တိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ရွေးကောက်ခံဖို့အထိကျွန်တော်တို့စူးစမ်းခဲ့ကြတယ်ပေါ့လေဒါပေမဲ့အကြောင်းအကျောင်းကြောင့်မဖြစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ခရေကနိုင်ငံရေးကိုယူတွတ်စွာလုပ်ခဲ့ကြတာအဲ့တော့ပေတီတိလည်းကျွန်တော်တို့ကနိုင်ငံရေးကိုလုံမဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုထက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျင်ကိုယ့်ရဲ့စေတနာတွေကိုယ့်ရဲ့လ ీల မှုတွေကိုယ့်ရဲ့အဲ့စိတ်ကူးစိတ်တန်းတွေကိုအကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတရက်အဖြစ်နဲ့ဒါခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသီးသီးမှာရှိတဲ့ရဲဘော်တွေရောကျွန်တော်တတိယနိုင်ငံတွေမှာရောက်နေတဲ့ရဲဘော်တွေကအစကျွန်တော်တို့အတက်နိုင်ဆုံးအကြံဉာဏ်တွေဟလာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုယူကတော့ပြင်ဆင်နေပြီဒေါက်တာရေမျိုးသိန်းအောင်ဒီ78ပါရှိတဲ့ကြောင်းသားခေါင်းဆောင်တွေမျိုးဆက်တွေအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရက်အနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်အမြင်သိကြပါတယ
်အဲကျွန်တော်ရဲ့မြင်ကတော့ဒီ78ပေါ့လေ78လုံးမျိုးဆက်ကျွန်တော်တို့ဟလာဒီကြောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ကဟိုဆရာဦးသိန်းတောင်းပြောတယ်လို့ကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးဆက်အသီးသီးကိုဟလာဖြတ်တန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကြောင်းသားကောင်းဆောင်ဟောင်းတွေရောတော့နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုတော့နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်မှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအဲပြီးတော့ကျွန်တော်တို့နိုင်ငံရေး
စက္ကန့်30လောက်ပဲချိန်ရအောင်
နောက်နှစ်20လောက်နိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အဲ့ကြောင့်မှန်တဲ့ထားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်အချင်းစစ်တော်လို့ပါပေါင်းဆွေးနွေးတဲ့ဥက္ကုကြီးဒေါက်တာရံမျိုးသိန်းရှင်းနေကြီးဦးသိန်းတန်းဦးတောင်းအောင်လုံးကိုကျေးဇူးအများကြီးတင်ပါတယ်သတော်ရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဆက်နားကွင်ပြပါ